Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ4ရက်တောက်ကြနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ကြတဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါ။ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတန်းရောင်းသတင်းတွေမှာတော့2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့နိုင်ငံခြားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့တိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေချေပျက်စီးဥရင်ဆွန့်ခွာထွက်ပြေးနေရတဲ့အတွက်ဘာသာရေးကောင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးမှာပါဝင်ဆောင်ရွက်ကြဖို့ရန်ကုန်ကက်သလစ်ခရစ်ယာန်သာသနာပိုင်ဆရာတော်ကာဒီနယ်ချားလ်စ်ဘိုကတိုက်တွန်းလိုက်ပါတယ်။ဒီလိုဒေသရင်းနဲ့နိုင်ငံတကာတရင်တွေကိုကိုယ်ရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွန်ညိုကြီး။
ကောင်းပါပြီရှင်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲနှီးလာတာနဲ့အမျှလက်ရှိသမ္မတဟာသူ့ရဲ့ပြိုင်ဘက်ဖြစ်နိုင်ခြေပေါ်မှာဘလို့တိုက်ခိုက်မှုတွေစတင်လှုပ်ဆောင်လာပါသလဲ
And by the way likewise China started investigation into the Biden because what happened in China is just about as bad as what happened
သမ္မတကိုယ်စားလောင်းပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့ဂျိုးဘိုင်ဒန်ပေါ်မှာစုံစမ်းစစ်ဆေးပေးဖို့တရုတ်နဲ့ယူကရိန်းနိုင်ငံတွေတိုက်တွန်းသွားတာကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ဗြိတိန်ဥရောပသမ္မတကနှုတ်ထွက်မဲ့အဆိုပြုချက်တစ်ကိုတော့ EU သမ္မတကတန်တရားနဲ့တုံ့ပြန်တာပါကြောင့်ပါလဲ။တောင်အာဖရိကနိုင်ငံမှာနိုင်ငံခြားသားဝင်ရောက်မှုကိုစန့်ကျင်ရေးတုံ့ပြန်ဆောင်ရွက်ဖို့နိုင်ဂျီးရီးယားနဲ့တောင်အာဖရိကနှစ်နိုင်ငံဘာတွေဆောင်ရွက်နေကြသလဲဆိုတာတွေနားဆင်ရပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသိအောင်နဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင်။
2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့နိုင်ငံခြားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။ဒါဟာသူ့ကိုတရားစွဲဆိုမယ့်အလားအလာပုံမှန်မြင့်မားသွားနိုင်တဲ့အနေအထားလည်းဖြစ်ပါတယ်။သမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီတို့အကြားမှာဇူလိုင်လ25ရက်နေ့ကတယ်လီဖုန်းဆက်သွယ်ပြောကြားတာမှာယူကရိန်းသမ္မတစီကဘလို့အကူအညီမျိုးလိုချင်တာလဲဆိုတဲ့သတင်းတော့ရဲ့အမေးကိုပြန်ဖြေကြားရင်းနဲ့သမ္မတကအခုလိုပြောလိုက်တာပါ။ကြာတာပြီးနေ့ကဖလော်ရီဒါကိုသွားဖို့မရင်းဝမ်းရဟတ်ရင်ပေါ်ကိုမတက်ခင်လေးမှာပဲသမ္မတကပြောလိုက်ပြီးတော့ဘိုင်ဒန်ဟာယူကရိန်းနဲ့တရုတ်နိုင်ငံတို့အပေါ်မှာမလိမ်တပတ်လုပ်ခဲ့တယ်လို့လည်းပြောပါတယ်2013ခုနှစ်မှာတရုတ်ကိုသွားတဲ့ခရီးစဉ်အတွင်း Air Force 2ကိုအသုံးပြုပြီးတော့ Hunter Biden ဟာသူတီထောင်ဖို့လုပ်နေတဲ့ Stock Share နဲ့ငွေရေးကြီးကုမ္ပဏီတစ်ခုအတွက်တရုတ်စီကနေ American Dollar 1.5 Billion ရယူခဲ့တယ်လို့သမ္မတ Trump ကဆွဆွဲခဲ့ပါတယ်။သမ္မတရဲ့အခုလိုပြောကြားချက်ဟာနိုင်ငံရေးအကျိုးမြတ်ရဖို့သမ္မတအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရပ်တစ်ခုဖြစ်ပြီးတော့သူ့ကိုတရားစွဲဖို့မြင်းမြန်ဆန်ဆန်လုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့ဒီမိုကရက်တွေကပြောပါတယ်ရှင်။
ကြတာရင်းနေကပြည်ထနိုင်ငံပါရီမျိုးတော်ကရဲဌာနချုပ်တွင်လုံသမားတယောက်ဓာတ်နဲ့တိုက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားကြောင်းပြည်ထရဲတပ်ဖွဲ့ထားဝန်ရှိသူတို့ကပြောပါရယ်ပြည်ထရဲတပ်ဖွဲ့တမကပြောခွင့်ရလိုအီထရာဗာကတိုက်ခိုက်မှုဟာတိုက်ခိုက်သူရဲ့ရုံးခန်းအတွင်းမှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတခြားနေရာတွေစီကိုရောက်သွားခဲ့တာလို့ပြောပါရယ်တိုက်ခိုက်သူကတော့အသေးပြစ်ခတ်ဖမ်းဆီးခဲ့တာပါတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရသူတွေရှိခဲ့ကြောင်းမြို့တော်ဝင်အန်ဟီလ်ဒါဂိုကလည်းတီဗီပြောထားခဲ့ပါရယ်ပါရီမြို့တော်ကနာမည်ကျော်နော်ထရဒမ်ဖျားကြောင်းနေဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အကြောင်းရင်းကိုတော့လက်တော်မသိရသေးပါဘူးတိုက်ခိုက်သူဟာအရင်ကတော့အလုပ်ခွင်မှာပြဿနာမရှိခဲ့ဘူးကြောင်းလည်းရဲတပ်မကပြောခွင့်ရသူကပြောပါရယ်ရဲဌာနတော်ရုံနဲ့အနီးတစ်ပိုက်ကိုတော့လုံခြုံရေးတပ်ပိတ်ထားလိုက်ပြီးအနီးဆုံးဘူတာတစ်ခုကိုလည်းပိတ်ထားလိုက်ကြောင်တဲ့ပို့ဆောင်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုကြောင့်ပြည်ထောင်ဝင်ကြီးခရစ်စတိုဖီကတ်စတနာကလည်းဒီကနေ့တူရကီကိုသွားမဲ့အစီအစဉ်ကိုရွှေ့ဆိုင်းခဲ့ရပါတယ်
ရှုံးနိမ့်မှုတွေနဲ့ရင်ဆိုင်နေရတဲ့ IS အကြမ်းဖက်အဖွဲ့တွေကတောင်းနေချီတဲ့အကြမ်းဖက်အဖွဲ့ဝင်တွေအမျိုးသမီးတွေကလေးငယ်တွေကိုစီးပွားအနောက်မြောက်ပိုင်းအကျဉ်းဆောင်တွေနဲ့ထိန်းသိမ်းရေးစခန်းတွေမှာစုပြုံထားရှိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတိရှိကြဖို့ American အကြီးအကဲအရာရှိတူကသတိပေးလိုက်ပါတယ်မိမိနိုင်ငံကိုစွန့်ခွာပြီးတော့ IS အကြမ်းဖက်အဖွဲ့တွေနဲ့တွားရောက်ပူးပေါင်းသူတွေကိုပြန်လည်ခေါ်ယူတရားစွဲဖို့ကိုနိုင်ငံတကာနဲ့အထူးသဖြင့်အနောက်နိုင်ငံမဟာမိတ်တွေကိုအမေရိကန်ကလွန်ခဲ့တဲ့လပေါင်းများစွာကလေးကတိုက်တွန်းနေရပါအကြမ်းဖက်အဖွဲ့နဲ့တွားရောက်ပူးပေါင်းသူတွေနဲ့အကြမ်းဖက်အဖွဲ့အတွင်းမွေးဖွားခဲ့သူတွေကိုမိသားစုတွေထံကိုပြန်ဖို့ကိုလည်းတိုက်တွန်းထားပါတယ်ဒ ီလိုတိုက်တွန်းချက်တွေကိုအများကအလေးမထားဘဲနှိရပါဒါကြောင့်အကြမ်းဖက်တွေကိုတစုတဝေးဖမ်းဆီးထားတဲ့အကျဉ်းဆောင်တွေထိမ့်သိမ်းရေးစခန်းတွေဟာအကြမ်းဖက်တွေပြန်ပြီးတော့အားကောင်းလာဖို့တိစောက်ပေးထားတဲ့နေရာတွေဖြစ်နေပြီလို့အမေရိကန်ကအားလုံးကိုသတိပေးလိုက်ပါတယ်ဒီကိစ္စအပေါ်မှာအထူးစိုးရိမ်မိတယ်လို့လည်းအရှိလေပိုင်းဒေတာဆိုင်ရာအမေရိကန်ဒုလက်ထောက်ကာကွယ်ရေးဝန်ကြီးမိုက်ကယ်မော်ရိုက်ကမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ် IS အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေသူအများစုအထူးသဖြင့်ကလေးငယ်တွေဟာသူတို့တသက်လုံးမှာအတွေးအမြင်တစ်ခုတည်းပေါ်မှာပဲရှင်သန်ကြီးပြင်းခဲ့ရတာဖြစ်တယ်လို့ El Hot ထိန်သိမ်းရေးစခန်းမှာဖန်ဆီထိန်သိမ်းထားသူတွေကိုရည်ညွှန်းပြီးတော့ Michael Morrie ကပြောတာပါနိုင်ငံတကာအနေနဲ့သူတို့ကိုပြန်လည်နေရာချထားပေးပြီးလူမှုအတိုင်းဝိုင်းနဲ့တဟဇာတာဖြစ်အောင်ပြန်လည်တည်ဆောက်မပေးနိုင်ရင်နောက်ထပ် IS အကြမ်းဖက်မျိုးဆက်တစ်ခုပေါ်ထွက်လာလိမ့်မယ်လို့သူကသတိပေးပြောကြားသွားခဲ့ပါတယ်
အမေရိကန်ဆိုရအထောက်ပံ့ခံသတင်းဌာနတွေဖြစ်တဲ့ VOE American သံနဲ့လွတ်လပ်တဲ့ဥရောပသံ Radio Free Europe တို့ကိုအစားထိုးဖွဲ့စည်းတင်တယ်လို့တာတာဘရီနေ Florida လူထုကိုမိန်ကွန်းမှာသမ္မတ Donald Trump ကပြောကြားလိုက်ပါတယ်သမ္မတ Trump ကိုမကြာခဏဒေါသဖြစ်စေခဲ့တဲ့ CNN သတင်းဌာနကိုဝေဖန်ပြောကြားရင်းအမေရိကန်ပြည်တော်စုမှာ Radio Free Europe နဲ့ VOE တို့ရှိခဲ့ပေမဲ့အမေရိကန်နိုင်ငံအတွက်တိတ်အလုံးမဖြစ်ခဲ့ဘူးလို့ပြောကြားလိုက်တယ်လို့စစ်မှန်တဲ့သတင်းတွေကိုထုတ်လွှင့်မှုကိုယ်ပိုင်သတင်းဌာနထူထောင်တင်ကြောင်းနဲ့ CNN က American ပြည်ထောင်စုတဲ့အမြန်ဆိုးွားတယ်လို့လည်းပြောပါရယ်။သတင်းစာရှင်းလင်းပွဲတွေမှာ American နိုင်ငံရဲ့မူဝါဒနဲ့ပတ်သက်ပြီးသမ္မတ Trump ကို VOE Imperial ဆိုင်ရာသတင်းတောက်တွေကမကြာခဏမေးခွန်းတွေမေးနေပါရဲ့နဲ့သမ္မတကအတိတ်ကာလကိုညွှန်ပြီးဘာကြောင့်ပြောရဲဆိုတာတော့တည်တည်ကြွကြွမသိရပါဘူး။ VOE ညွှန်ကြားရေးမှူး Amanda Bennett ကတော့ကြာတာပလေးနေမှာပဲကြေညာတဲ့စောင်းထုတ်ပြန်လိုက်ပြီး VOE ရာကဘာတလွားကသတင်းချက်လက်တွေကိုဓမ္မတိတန်ကြာကြာတင်ပြပြီး America သတင်းတွေကိုကဘာသိအောင်ပြောကြားနေတာဖြစ်တဲ့အမြဲတမ်းဂုဏ်ယူနေတယ်လို့ပြောကြလိုက်ပါတယ်။ VOE အတန်းနဲ့ထားတာကိုနာဇီတို့ရဲ့ဝါဒဖြန့်ချိမှုကိုတုံ့ပြန်ပြီးတရိပ်မှန်တွေကိုပတ်လိုက်မှုမရှိတင်ပြဖို့အတွက်1942ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးအခုကဘာသာစကားပေါင်း40ကျော်နဲ့ကဘာတလွားကိုအတန်းလွှင့်နေတာဖြစ်ပါတယ်။အပတ်စဉ်နားထောင်တဲ့ပြည်သက်ကလည်းတန်ပေါင်း295တန်းကျော်ရှိနေတာဖြစ်ပါတယ်ခင်ဗျာ။
ဒီ American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ9.24 kHz 12.33 9.40 kHz 9.33 9.51 kHz 9.85 နဲ့9.190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တံကတောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ရန်ကုန်ကက်သလစ်ခရစ်ယာန်သာသနာပိုင်ဆရာတော်ကာဒီနယ်ချားလ်စ်ဘူကအပြစ်မဲ့ပြည်သူတွေကိုမထီကြပါနဲ့တော့ဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဖြစ်ရာဒေသတွေမှာဒုက္ခရောက်နေရတဲ့ပြည်သူတွေအတွက်ဘာသာရေးကောင်းဆောင်တွေကပါဝင်ပြောဆိုပေးဖို့တိုက်တွန်းထားတဲ့ကြေညာချက်ကိုအောက်တိုဘာလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။လာရှိုးဒေသနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာဆက်လက်ဖြစ်ပွားနေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေကြီးဖြစ်စီထိခိုက်ဒဏ်ရာရအိုးရင်ဆုံးခွာထွက်ပြေးနေရတဲ့တရင်တွေနှင်းစင်နဲ့အများကြားနေရတဲ့အပေါ်မှာဆရာတော်အနေနဲ့အထူးဝန်းနဲ့ပူဆေးမိကြောင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေသခံပြည်သူအများစုကဆင်းရဲနှွမ်းပါအပြစ်မဲ့သူတွေဖြစ်တဲ့အပြင်အခြေခံစာဝတ်နေရေးအတွက်ရုန်းကန်နေရသူတွေဖြစ်ပြီးသူတို့အကျိုးစီးပွားကိုဘယ်အဖွဲ့အစည်းကမှလှုံ့ဆော်ပေးနေတာလည်းမရှိဘူးလို့យေတာထားပါတယ်။ဒီလိုလူတွေအတွက်တိုက်ပွဲဝင်နေပါတယ်ဆိုသူတွေဟာဒီလူတွေဘေးအန္တရာယ်ကင်းရှင်းဖို့အလေးမထားတဲ့အပြင်လေကြောင်းကတိုက်ခိုက်တာဘုံကျဲတာစရာတွေကိုလှုံ့ဆော်နေတယ်လို့လည်းဖော်ပြထားပါတယ်ဒီလိုတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးရသူတွေရဲ့မိသားစုတွေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စစ်ဘေးရှောင်စခန်းတွေမှာခိုလုံနေရသူတွေကိုစာနာတနာကြဖို့ကိုဆရာတော်ကတိုက်တွန်းထားပါတယ်မြန်မာပြည်သူတွေဟာငြင်းငြင်းရေးကိုမြင်နှူးကြသူတွေဖြစ်ပြီးဘာသာရေးအဆုံးအမတွေကိုလှိုင်းနာသူတွေဖြစ်တဲ့အတွက်ဘာသာရေးကောင်းဆောင်တွေအနေနဲ့ရင်ငုံနှုတ်ပိတ်မနေပဲငြင်းချမ်းရေးအတွက်ပါဝင်ဆောင်ရွက်ကြဖို့ကာဒီနယ်ချားလ်စ်ဘိုရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
ပါကစ္စတန်ကိုရောက်ရှိနေတဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်နှစ်ဖွဲ့အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆောက်ဖို့ကိစ္စတိုက်ရိုက်ဆွေးနွေးကြလိမ့်မယ်လို့ပါကစ္စတန်နိုင်ငံကပြောပါရယ်။နှစ်ဖက်ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာဆယ်စုနှစ်နှစ်စုကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးရည်ရွယ်ကျင်းပနေကြတာပါ။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမာမုဒ်ကူရာရှိကအမေရိကန်နဲ့တာလီဘန်တို့အကြားတိုက်ရိုက်စကားပြောကြမယ်လို့သတင်းထောက်တွေကိုပြောနေစမှာပဲငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ဖို့အကောင်ဘက်ကမြင်မိကြောင်းလည်းပြောပါရယ်ဝန်ကြီးကူရရှိဟာပါကစ္စတန်မျိုးတော်ကိုအောက်တိုဘာ2ရက်နေ့ကရောက်ရှိလာတဲ့တာလီဘန်အစ်စ်မြစ်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပြီးမှအခုလိုအကောင်မြင်မိကြောင်းပြောခဲ့တာလည်းဖြစ်ပါရယ်အမေရိကန်နဲ့တာလီဘန်တို့အကြား6ချိန်တည်တည်ဆွေးနွေးပွဲတွေကျင်းပခဲ့ပြီးနောက်ငြိမ်းချမ်းရေးသဘောတူညီချက်ရလုနီပါဖြစ်ခဲ့တယ်လို့လည်းသူကထောက်ပြပြောဆိုခဲ့ပါရယ်ဆွေးနွေးပွဲတွေကပြီးခဲ့တဲ့လကရပ်ဆိုင်သွားခဲ့တာပါဝန်ကြီးကူရရှိနဲ့တာလီ ီဘန်တို့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရဲ့ဌာနရဲ့ထုတ်ပြန်ချက်မှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲတွေအများဆုံးပြန်ဆဖို့နှစ်ဖက်သဘောတူညီခဲ့ကြကြောင်းလည်းပါရှိပါတယ်။ကူရက်ရှင်နဲ့အတူပါကစ္စတန်ထောက်လှမ်းရေး ISI အကြီးအကဲဒုတိယဗိုလ်ချုပ်ကြီးဖိုက်စ်ဟာမင်လည်းတာလီဘန်တို့နဲ့ဆွေးနွေးပွဲမှာပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအာဖဂနစ္စတန်ကအမေရိကန်တပ်ဖွဲ့တွေအပေါ်တာလီဘန်တို့ကတိုက်ခိုက်ခဲ့တာကိုအကြောင်းပြပြီးအမေရိကန်တာလီဘန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုစက်တင်ဘာ9ရက်နေ့မှာရုတ်တရက်ဆိုလိုရက်ဆိုင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့မြောက်ကိုရီးယားအကြားမှာဆွေးနွေးပွဲတွေပြန်ဆဖို့အစီအစဉ်တွေလုပ်နေကြတာကပဲလက်တလောမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုဟာမလိုအပ်ဘဲနဲ့တမင်သက်သက်ရန်စတဲ့လုပ်ရက်အဖြစ်အမေရိကန်နဲ့ဂျပန်ကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမြောက်ကိုရီးယားကသူတို့ရဲ့ခင်မီလက်နက်ကိရိယာစီမံချက်တစ်ခုဖြစ်တဲ့ပယ်ရင်တက်ဒုံးကျည်ပစ်လွတ်နိုင်အောင်ပုံစံထုတ်ထားတဲ့ရင်းငုံတင်းမောပေါ်ကနေဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့တာပါ။ဒီလုပ်ရက်ဟာတမင်သက်သက်ရန်စတဲ့လုပ်ရက်ဖြစ်ပြီးတန်တမာရေးရဆွေးနွေးဖို့အနေထားမရှိတဲ့အတွက်မြောက်ကိုရီးယားအနေနဲ့ဒီလိုစမ်းသပ်မှုတွေကိုရပ်ဆိုင်းဖို့လိုအပ်တယ်ဆိုတာအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့ဂျပန်ကာကွယ်ရေးဝန်ကြီးထာရိုကိုနိုတို့တယ်လီဖုန်းဆက်သွယ်ပြောဆိုဆွေးနွေးခဲ့ကြတဲ့အကြောင်းပင်တဂွန်ပြောခွင့်ရ Jonathan Hoffman ကကြာသပတေးနေ့ကပြောပါတယ်ကိုရီးယားဗဟိုသတင်းဌာန KCNA ကကြာသပတေးနေ့ကရေထဲကနေဒုံးကျည်စမ်းသပ်ပစ်လွတ်တာကိုသတင်းတွေထဲမှာဖော်ပြခဲ့တာပါရင်ငုံတင်မောကနေစမ်းသက်တယ်လို့အတိအကျမပြောနိုင်ပေမဲ့ပင်လယ်ရင်းအခြေဆိုင်စခန်းတစ်ခုကပြစ်လွတ်တာဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရဗိုလ်မှူးကြီးဖက်ရိုက်ဒါကပြောပါတယ်။ပြီးခဲ့တဲ့မေလကစပြီးတော့မြောက်ကိုရီးယားကဒုံးကျည်စမ်းသပ်မှု၁၁ကြိမ်လှုပ်ခဲ့ပြီးဖြစ်ပါတယ်။အရင်ကတာတူပြစ်စမ်းသပ်မှုတွေအပေါ်မှာသမ္မတထရမ့်ကပြဿနာမရှိဘူးလို့ပြောခဲ့ဘူးပေမဲ့အခုဒီကြိမ်နဲ့ပတ်သက်လို့တော့ဘာမှမှတ်ချက်မပေးသေးပါဘူး။မြောက်ကိုရီးယားကအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆတော့မယ်လို့စနေနေ့ကကြေညာပြီးတဲ့နောက်နိုင်ပိုင်းအကြာမှာအခုလိုဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တာပါဒီလုပ်ရက်အတွက်အမေရိကန်နဲ့ဆွေးနွေးပွဲတွေအပေါ်မှာဘယ်လိုအကျိုးတရားမှုရှိလာမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
2020ခုနှစ်သမရရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်သမရလောင်းဖြစ်ဖို့ကြိုးစားနေသူအမေရိကန်ထက်လွတ်တော်မှာ Bernie Sanders ဟာဗိုလ်တုံးလေးကနှလုံးခွဲစိတ်မှုကုသခံပြီးတဲ့နောက်အခုကကောင်းကောင်းမွန်မွန်နဲ့ပြန်လဲနှစ်ပြန်ထူနေပြီဖြစ်ကြောင်းသူ့ရဲ့ဇနီးဖြစ်သူ Jane ကပြောလိုက်ပါတယ်။ Sanders ကနှလုံးသွေးကြောပိတ်မှုကြောင့်ခွဲစိတ်ကုသမှုခံခဲ့ရတာပါ။မဲဆွယ် COE လှုပ်ဆောင်နေရင်ရစ်ပတ်အောင်နာကြောင့်အင်ကာနီကရေက Las Vegas မြို့မှာရှိတဲ့ဆေးရုံမှာကုသမှုခံယူနေတာဖြစ်ပါတယ်။ Bernie Sanders ကိုကုသပေးနေတဲ့ဆရာဝန်တွေဟာခွဲစိတ်ကုသရမှာနှလုံးသွေးလွတ်ကြောပိတ်ဆို့နေတာကိုရှင်းလင်းဖေရှားပြီးတဲ့နောက်ပိုင်းတိုးတက်မှုတွေကိုတွေ့မြင်နေရလဲ one band data ဖြစ်နေကြကြောင်း Sanders ကမကြခင်ဆေးရုံကဆင်းတော်မှာဖြစ်ပြီးနေရက် Burlington ကိုသတင်းပတ်ကုန်မကင်မှာသတင်းပတ်မကုန်ကမှာပြန်နိုင်မှာဖြစ်ကြောင်းလဲဇနီးဖြစ်သူ Jane ကပြောပါတယ်။အော်တိုဘာလာမှာလုံမဲ့သမရလောင်ရွေးချယ်ပွဲအခြေတင်ဆွေးနွေးပွဲမှာပါဝင်ဖို့ Sanders ကမျှော်လင့်စောင့်စားနေတယ်လို့လဲဇနီးတဲ့ Jane ကပြောပါတယ်။အသက်88နှစ်ရှိ Bernie Sanders က2010ပြည့်နှစ်ယူကောက်ပွဲမှာသမရ Trump နဲ့ရှင်ပြိုင်မှုကြိုးစားနေတဲ့ Democrat တွေရဲ့အသက်ကြီးဆုံးဖြစ်ပါတယ်ခင်ဗျ။
အော်တိုဘာလ၄ရက်တောက်ချာနေမနခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်လည်းကိုရဲမင်းထွန်းတို့ပြောပြသွားကြတာပါရှင်။အခုမနခင်နားဆင်ရမယ့်သတင်းလွှာလေးမှာတော့နိုင်ငံတကာသတင်းလွှာလေးကိုစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လာမယ့်2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်သူ့ကိုစိန်ခေါ်မဲ့ဂျိုးဘာဒန်အပေါ်စုံစမ်းစစ်ဆေးကြဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်။ဒါဟာသူ့ကိုတရားစွဲမဲ့အလားလာပိုးပြီးတော့မြင့်မားသွားစေနိုင်တဲ့ကိစ္စဖြစ်ပါတယ်။အင်ဒီရိုဆိုင်ယာ VOA သတင်းတောက် Steve Harmon သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတလောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းနဲ့တရုတ်နိုင်ငံတို့ကိုသမ္မတထရမ့်ကတိုက်တွန်းခဲ့ပါတယ်။ဂျာတာပရီနေမနက်ကအင်ဖီရိုမြခင်းမြင်မှာတရုတ်တယောက်ကယူကရိန်းသမ္မတစီကဘယ်လိုအကူအညီမျိုးအတိအကျလိုချင်တယ်လဲဆိုတဲ့အမေကိုပြန်ဖြေကြားရင်းသမ္မတထရမ့်ကအခုလိုပြောခဲ့တာ
ပါ။ I would recommend that they start an investigation into the Biden.
ဘယ်တန်တို့ရဲ့ကိစ္စကိုဝင်ရောက်စုံစမ်းစစ်ဆေးမှုစတင်ကြဖို့ကျွန်တော်ထောက်ခံပြောကြားလိုပါတယ်
။အခုရက်ပိုင်းအတွင်းမှာသမ္မတထရမ့်ဟာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထိုးနှက်တိုက်ခိုက်နေခဲ့ပါတယ်။ဂျိုးဘိုင်ဒန်ဟာလောလောဆယ်ဒီမိုကရက်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေထဲထိတ်ကပြင်းနေသူတယောက်ပါ။ဘိုင်ဒန်ဟာဒုတိယသမ္မတဖြစ်နေစဉ်ကသူ့ရဲ့သားဟန်တာဘိုင်ဒန်ကိုရာဇမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်ယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဒုတိယသမ္မတရဲ့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးသမ္မတထရမ့်ကပြောနေကြတာပါ။ဘိုင်ဒန်ရဲ့သားဟာ KF မြို့အခြေဆိုင် Buddhist Mosque ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပါတယ်။ ဖလော်ရီဒါကိုသွားဖို့မရီဝန်ရဟယင်ဘော်ကိုမတက်ခင်ကလေးမှာပဲသမရထရမ်ကဘိုင်ဒန်ဟာယူကရိန်းနဲ့တရုတ်နိုင်ငံတို့အပေါ်မလိမ့်တပတ်လုခဲ့တယ်လို့ဆိုပါတယ်။2013ခုနှစ်မှာတရုတ်ကိုသွားတဲ့ခရီးစဉ်တွင် Air Force 2ကိုအသုံးပြုပြီးဟန်တာဘိုင်ဒန်ဟာသူတည်ထောင်ဖို့လုခဲ့တဲ့ Stock Share နဲ့ငွေကြေးကုမ္ပဏီတစ်ခုအတွက်တရုတ်စီကနေ American Dollar 1.5 billion ရယူခဲ့တယ်လို့သမရထရမ်ကဆက်ဆွဲခဲ့ပါတယ
်။ China just started an investigation into the Biden because what happened in China
ဘိုင်ဒန်တို့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစ်ခုတရုတ်တို့စားလို့တင်ပါတယ
်ဒီလိုပြောတာဟာနိုင်ငံရေးအကျိုးမြတ်ရဖို့သမ္မတ Trump တယောက်သမ္မတအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရပ်တစ်ခုပါလို့ Democrat တွေကပြောပါတယ်အောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Democrat အမ Adam Schiff ကသမ္မတဟာတရားစွဲဆိုခံရဖို့ထိုက်တန်တယ်လို့လည်းဆိုပါတယ
် I find once again the president inviting another country to interfere in our presidential elections with repugnance and a fundamental breach of his oath of office endangers the security of our elections
သမ္မတတခြားနိုင်ငံတနိုင်ငံကိုသင်တို့နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ဖို့လှုပ်ဆောင်နေတယ်ဆိုတာနောက်တစ်ကြိမ်ထပ်မြင်တွေ့နေရပါတယ
် Skiff ကသမ္မတအနေနဲ့သူ့ရဲ့အာဏာကိုအသုံးပြုပြီးသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအကြောင်းစုံစမ်းစစ်ဆေးပေးဖို့နိုင်ငံကောင်းဆောင်တွေကိုဖိအားပေးနေလို့မရကြောင်းအပေါ်အရင်တန်တန်နဲ့ဒီနေ့ပြောလိုက်တဲ့စကားဟာသူ့ကိုတရားစွဲဆိုဖို့မြေမဆန်ဆန်လုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့လည်းပြောတယ်။သမ္မတထရမ်နဲ့သူ့ရဲ့လူတွေကတော့အခုချိန်ထိဘာထောက်ထားမှထုတ်ပြခြင်းမရှိသေးပါဘူး။ဒုတိယသမ္မတဘိုင်ဒန်ကတော့သူ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ရင်းသမ္မတထရမ်ကိုပိုတဂူနီကပြန်လည်တိုက်ခိုက်ခဲ့ပါတယ်။ထရမ်နဲ့ထရမ်လူတွေကိုရှင်းရှင်းလင်းလင်းပြောချင်ကြောင်းသူ့အနေနဲ့ဒီတိုင်းပဲရှိနေမှာဖြစ်တယ်လို့သူ့နဲ့သူ့မိသားစုကိုဖျက်ဆီးအောင်လုပ်လို့လည်းမရကြောင်းနေဗာဒါပြည်နယ်ရီနိုမျိုးကပြန်ပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။ Liberal အဖွဲ့အစည်းတစ်ခုဖြစ်တဲ့ Public Citizen အဖွဲ့က Robert Weissman ကတော့သမ္မတ Trump ဟာတရားစွဲခံနိုင်ရတဲ့ကိစ္စတွေကိုစက်တိုက်ကျူးလွန်နေခြင်းအပြင်ဒါရီယာရိုးရီသွားလိမ့်မယ်လို့မာယွေးစွာထင်နေပါတယ်လို့ပြောပါတယ်။ Democrat တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတ Trump ကိုတရားစွဲဖို့စတင်လှုံ့ဆော်လာတာဟာ2016ခုနှစ် January လမှာသမ္မတဖြစ်လာခဲ့ပြီးနောက်ပိုင်းသမ္မတ Trump အတွက်အကြီးဆုံးနိုင်ငံရေးအကြက်တဲတစ်ခုဖြစ်လာခဲ့ပါတယ်။ထောက်လိုက်ရဲ့တိုင်ဝမ်ကအတွင်းလူသတင်းပေးသူရဲ့တိုင်ကြားချက်မှာသမ္မတဟာသူ့ရဲ့အာဏာကိုအသုံးပြုပြီးနိုင်ငံတိုင်းပြည်တစ်ခုကို2020ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ပတ်ဖို့ဖိတ်ခေါ်နေတယ်လို့ဆက်ဆွဲထားတာပါ။သမ္မတ Trump ကတော့ယူကရိန်းသမ္မတနဲ့ဖုန်းဆက်စကားပြောရမှာသူဘာအမှားမှမလုပ်ကြောင်းပြောပြီးသူ့ကိုဝေဖန်တဲ့လူတွေကိုပြန်ပြီးတစ်စပေါက်တွေလို့ခေါ်ဖို့တလို့တရားစွဲဖို့လုပ်နေတာဟာလည်းအာဏာသိမ်းတာနဲ့အတူတူပဲလို့ပြောနေကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြပြသွားတာပါရှင်အခုတော့ Brexit ဖက်ကိုလှည့်ပေးပါစေဥရောပသမ္မတ EU ကနေနှုတ်ထွက်မယ်ဆိုတဲ့ဗြိတိန်နိုင်ငံရဲ့အဆိုပြုချက်အသစ်ကို EU ကတန်တရားနဲ့တုံ့ပြန်ပါတယ်။ဗြိတိန်နှုတ်ထွက်ပြီးရင် EU ထဲကျန်ခဲ့မဲ့အိုင်ယာလန်သမ္မတနိုင်ငံနဲ့ဗြိတိန်ထဲမှာဆက်ရှိနေတဲ့မြောက်အိုင်ယာလန်တို့ကြားနေဆက်ရဲ့အနာဂတ်ရေးမှာကြောင်းပိတ်မိနေတဲ့အခြေအနေကိုကြော်လွှားဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအစီအစဉ်သစ်တရက်ကိုအင်္ဂါနေ့တုန်းကအကြင်ယုံပြောသွားခဲ့တာပါ။ဗြိတိန်ကတော့ဒီလကုန်မှ EU ကနှုတ်ထွက်ဖို့ရှိတဲ့အကြောင်းHenry Richwell လန်ဒန်ကနေပြဖို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင
်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ပါတီထောက်ခံသူတွေရှေ့မှာ Brexit နှုတ်ထွက်ရေးကတိကိုထပ်ပြီးပြောပါတယ
်။ Whatever happens we must come out by the end of October.
ဘယ်လိုပဲဖြစ်ဖြစ်အော်တိုဘာလကုန်ကျရင်ကျွန်တော်တို့ထွက်မှာပါ
။ EU ကနှုတ်ထွက်ရေးမှာအိုင်ယာလန်အတားအဆီးလို့ခေါ်နေကြတဲ့ကိစ္စကို EU ဘက်ကဖယ်ရှားနိုင်ရေးအဆိုပြုချက်တရက် Johnson ကတင်ပြခဲ့ပြီးဒါကအခြားသဘောတူညီမှုမရခင်အထိအိုင်ယာလန်နယ်စပ်အတားအဆီးတွေမလိုလားတဲ့ EU နဲ့ဗြိတိန်ကိုပိုပြီးနှိစပ်စီမှာဖြစ်ပါတယ် EU ရဲ့တခုတည်းသောအကုန်စည်ဈေးကွက်ထဲမှာမြောက်အိုင်ယာလန်ဆက်နေဖို့ဗြိတိန်ကအကြံပြုသလို EU အောက်ခွန်စနစ်ကနေနှုတ်ထွက်ဖို့ကိုလည်းအကြံပြုထားတာဖြစ်ပါတယ်ဒီအကြံပြုချက်အရနယ်စပ်မှာအောက်ခွန်ဂိတ်တို့ချို့ထားရှိဖို့လိုအပ်ပါတယ်ဘယ်လ်ဂျီယံက EU ပါလီမန်အမတ်တူဦးဖြစ်တဲ့ Guy Verhofstadt ကတော့
We don't think that it is really a safeguard.
ဒါဟာအိုင်ယာလန်ကလိုအပ်နေတဲ့အကာအကွယ်မျိုးပေးနိုင်မယ်လို့ကျွန်တော်တို့မထင်ပါဘူး
။အစောပိုင်းတုတ်ပြန်မှုတွေအရဒီအကြံစီဟာ EU နဲ့အိုင်ယာလန်တို့ကြားတောင်းဆိုချက်ကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ Michael Barnier ဟာ EU ဘက်က Brexit ညှိနှိုင်းရေးမှူးဖြစ်ပါတယ
် To be frank lots of work
ပုံမှန်လေးလေးပြောရရင်အားလုံးပြည့်ပြည့်စုံဖို့အများကြီးလုပ်ဖို့လိုနေပါသေးတယ်
ဗြိတိန်နိုင်ငံထဲမှာလည်းအကြက်တဲတွေကရှိနေပါတယ်။ Boris Johnson နဲ့ EU တို့သဘောတူညီချက်ရသည့်တိုင်အောင်ဗြိတိန်လွှတ်တော်မှာအတည်ပြုဖို့လိုသေးတာပါ။ Alan Wegar ဟာဗြိတိန်နိုင်ငံကချင်းချင်း European အစီအစဉ်အဖွဲ့ဝင်တူဖြစ်ပါတယ်။
European Union now is worried that Boris Johnson has created a scenario.
Pyanai tin pya la me belu ape yu myo go phit phit. Labour Party amat twe lem ma khan do de athi. Britain outlet daw ma saiwan kwe law aw. Boris Johnson lu tha kai le bi la lo. Aku kha u yoba tat ma ka ga so yin ni ba de.
Johnson mai ngai wun ji jo lo khet de Theresa May dong ga khwe twet yi tabor tu nyi jet go tong chin ape cha khan ga ya de lo. Conservative အစိုးရကလည်းအတိုက်ခံလေးပါအမတ်တီးရဲ့မဲအပေါ်အားထားနေရတဲ့အခြေအနေဆိုက်ခဲ့ပါတယ်။ Labour Party ခေါင်းဆောင် Jeremy Corbyn ကတော့
It's worse than Theresa May's deal. I can't see it getting
ဒါက Theresa May သဘောတူညီခဲ့ရတဲ့အထောက်ပိုဆိုးနေပါတယ်။ဒါက Boris Johnson သူရမယ်လို့ထင်ထားတဲ့ထောက်ခံမှုမျိုးရလာနိုင်မယ်လို့ကျွန်တော်မမြင်ပါဘူး
။မကြခင်ကဗီဒီမှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရတော့ဗီဒီနှုတ်ထွက်ရေးအချိန်တိုးပေးဖို့ EU ကိုတောင်းဆိုရမှာပါ။မကြခင်ဖြစ်လာနိုင်ွယ်ရှိတဲ့ရွေးကောက်ပွဲနဲ့နိုင်ငံရေးအခွင့်အရေးမှုတွေဟာဥရောပတစ်ခုတည်းကသာရည်ရွယ်တာမဟုတ်ပဲဗီဒီမဲဆန္ဒရှင်တွေကိုလည်းရည်ရွယ်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တဲ့ Brexit အရေးကနေအခုအာဖရိကနိုင်ငံတွေဘက်ကိုလည်းကြည့်ကြရအောင်ပါရှင်။တောင်အာဖရိကနိုင်ငံမှာနိုင်ဂျီးရီးယားနိုင်ငံသားတွေကိုအကြမ်းဖက်တိုက်ခိုက်ခံရခဲ့ပြီးတဲ့နောက်သတင်းအပတ်အတော်ကြာခဲ့ပြီးတဲ့နောက်မှာနိုင်ဂျီးရီးယားသမ္မတဟာတောင်အာဖရိကနိုင်ငံကိုနိုင်ငံတော်ဖိအစဉ်ဖြစ်သွားရောက်နေပါတယ်။နောက်နောက်မှာအခုလိုနိုင်ငံသားသားကိုမနှစ်မြို့တဲ့စိတ်ကိုအရင်ခံပြီးအကြမ်းဖက်မှုတွေကျူးလွန်တာကိုဟန့်တာနိုင်ရေးအတွက်အခိုင်အမာစီစဉ်ဆောင်ရွက်ကြဖို့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကဘူဟာရီနဲ့တောင်အာဖရိကသမ္မတဆိုင်ရယ်ရာမာဖိုစာတို့ကမနေ့ကြသားရင်းနေတော့ကအတူမေတ္တာရက်ခံခဲ့ကြပါတယ်VOA သတင်းတောက် Anita Power က Johannesburg မြို့ကနေပြီးတော့သတင်းပေးပို့ထားတာကိုဆက်ပြီးတော့နှာစင်နိုင်ပါပြီရှင်။ပြီးခဲ့တဲ့လတည်းကတောင်အာဖရိကနိုင်ငံထဲမှာရွှေပြောင်းအခြေချဝင်လာသူတွေကိုစန့်ကျင်တဲ့ကြမ်းဖက်မှုကြောင့်လူ12ဦးအထိသေဆုံးခဲ့ရတာနဲ့ပတ်သက်လို့နိုင်ဂျီးရီးယားနဲ့တောင်အာဖရိကသမ္မတ2ဦးတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရာနဲ့ချီတဲ့နိုင်ဂျီးရီးယားနိုင်ငံသားတွေကိုနေရရင်ပြန်ဖို့လှုံ့ဆော်တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ဂျီးရီးယားသမ္မတဘူဟာရီဟာတောင်အာဖရိကသမ္မတရာမာဖိုစာနဲ့တိကျတွေ့ဆုံပြီးတော့နောက်နောက်မှာအခုလိုသွေးချောင်းစီးမှုမျိုးတွေမဖြစ်ရအောင်ပို့ပြီးတော့ဆောင်ရွက်သွားကြမယ်အကြောင်းကြေညာခဲ့ပါတယ
်။ We have decided to work and take concrete measures together to prevent
နောက်နောက်မှာအခုလိုလက်သင့်မခံနိုင်စရာအဖြစ်မျိုးတွေမဖြစ်ရလေအောင်ကာကွယ်ဖို့အတူတူကပူပန်းဆောင်ရွက်သွားကြဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ကြပါတယ်
။တောင်အာဖရိကသမ္မတရာမာဖိုစာကလည်းအခုလိုအကြေတဝင့်ပြောကြားခဲ့ပါတယ
်။ We have agreed that we are going to set up mechanisms between our two countries. Early warning mechanisms will be
set up. နိုင်ငံများမှပူပန်းဆောင်ရွက်အတွက်လုံထုံးလုံနည်းတွေကိုချမှတ်ကြဖို့ကျွန်တော်တို့သဘောတူခဲ့ကြပါတယ်။ပြဿနာတစ်ခုခုမဖြစ်ခင်ကြိုတင်သိရှိနိုင်မဲ့နည်းလမ်းတွေကိုလည်းသမထားနိုင်ပြီဆိုရင်တခုခုဖြစ်မဲ့အရေးအောင်ကိုမြင်ရတာနဲ့တနိုင်ငံနဲ့တနိုင်ငံအသီးပေးအကြောင်းကြားနိုင်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေနိုင်မှာဖြစ်ပြီးနောက်မှာအခုလိုဖြစ်ရမျိုးထပ်တလဲလဲဖြစ်เสียအကြောင်းမရှိတော့အောင်စနစ်တကျဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုဖလှယ်နိုင်ကြမှာဖြစ်ပါတယ်တချိန်တည်းမှာပဲကျွန်တော်တို့ဟာထောက်လှမ်းရေးသတင်းတွေဖလှယ်ကြတဲ့အဆင့်ဘူဝါရာရေးရာစတဲ့ကဏ္ဍပေါင်းစုံမှာအတူပူးပေါင်းဆောင်ရွက်သွားကြမှာဖြစ်ပါတယ
် Single Risk အဖွဲ့ရဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာ NDSC မှခန့်ခွဲမှုအကြီးအကဲ Ryan Cummings ကသမ္မတ2ဦးရဲ့တွေ့ဆုံမှုဟာအရေးကြီးတဲ့တန်တမာရေးသဘောထားတွေကိုအခြေခံတည်ဆောက်တာဖြစ်တယ်လို့ဆိုပါတယ်
။ The key developments throughout all of this is that South Africa and Nigeria are continuing to respond to this and as
a group ရဲ့အဓိကတိုးတက်ဖြစ်တွေ့မှုကတော့တောင်အာဖရိကနဲ့နိုင်ဂျီးရီးယားနှစ်နိုင်ငံလုံးကိုထိခိုက်စေမဲ့နိုင်ငံသားမုန်တီးရေးအခြေခံတဲ့အကြမ်းဖက်မှုနဲ့တကွတခြားစိန်ခေါ်မှုတွေကိုတန်တမာရေးနည်းလမ်းနဲ့ဆက်လက်ပြီးတုံ့ပြန်ဖြေရှင်းသွားကြဖို့ပဲဖြစ်ပါတယ်။တန်တမာရေးနဲ့ဖြေရှင်းဖို့ဆိုတာဟာပြောလင့်ထားတဲ့အဖြေရှားနည်းလမ်းပဲဖြစ်ပါတယ်။လူတိုင်းကတော့ကျင့်တတ်ကြမှာမဟုတ်ပါဘူး။ဒါပေမဲ့အခုလိုတောင်အာဖရိကနဲ့နိုင်ဂျီးရီးယားပြည်သူတွေကြားမှာဆက်ဆံရေးတင်းမာပြီးမြို့သားကြီးစိတ်တက်ကြောင်မပြေမလည်ဖြစ်နေချိန်မှာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုနဲ့အစိုးရနှစ်ရက်ကြာတံပြန်ဆောင်ရွက်ရေးအစီအမံတွေဟာအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်
။ဒါအပြင်စည်းလုံးညီညွတ်မှုကအင်အားဖြစ်စေတယ်လို့လည်း Mr. Cummings ကထပ်လောင်းပြောကြားပါတယ်။တောင်အာဖရိကနဲ့နိုင်ဂျီးရီးယားနှစ်နိုင်ငံဟာအာဖရိကတိုက်ထဲမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဖြစ်ကြပြီးအာဖရိကတိုက်တွင်းမှာအင်အားကြီးမအောင်မြင့်တင်ဖို့နိုင်ငံတကာအတိုင်းဝိုင်းကိုမှီခိုအားပြုနေရတာလျှော့ချနိုင်ရေးနည်းလမ်းအဖြစ်နဲ့အာဖရိကတိုက်တွင်းကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးမြင့်တင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေကြတာဖြစ်ပါတယ်မစ္စတာရာမာဖိုစာကအာဖရိကနိုင်ငံတစ်ခုခုဟာဘယ်တော့မှကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်အဖြစ်မပါဝင်ခဲ့တာနဲ့ပတ်သက်လို့က ကုလသမဂ္ဂအဖွဲ့ကြီးကိုပြတ်ပြတ်သားသားဝေဖန်လိုက်ပါတယ
် We both agree that the UN Security Council architecture the governance should be changed it is not acceptable that the
ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့စည်းအုပ်ချုပ်ပုံပြောင်းလဲတင့်တယ်ဆိုတာကိုကျွန်တော်တို့နှစ်နိုင်ငံစလုံးကသဘောတူပါတယ်လုံခြုံရေးကောင်စီဟာနိုင်ငံအနည်းငယ်အလောက်အတွက်သာဖွဲ့ထားတာဟာလက်ခံနိုင်စရာမရှိပါဘူးဒါဟာကဘာကိုကိုစားပြုတ်တယ်လို့မဆိုနိုင်ပါဘူးဒီတော့ကျွန်တော်တို့ဟာအာဖရိကတိုက်ရဲ့ကိုယ်စားလှယ်ဖြစ်ချင်တယ်ကျွန်တော်တို့တာတူညီများမှုကိုလိုလားတယ်လုံခြုံရေးကောင်စီဟာတာတူညီများဖြစ်သင့်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့သဘောထားကအင်မတန်ပြတ်သားပြီးရှင်းရှင်းလင်းရှိပါတယ
်နိုင်ဂျီးရီးယားသမ္မတဘူဟာရီရဲ့၃ရက်ကြာခီးစဉ်တွင်စီးပွားရေးဆိုင်ရာဆွေးနွေးပွဲတစ်ခုနဲ့နှစ်နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးဆိုင်ရာဆွေးနွေးပွဲတစ်ခုကိုလည်းပါဝင်ပါတယ်ဒါ့အပြင်သမရဟာတောင်အာဖရိကရဲ့အကြီးဆုံးမြို့ဖြစ်တဲ့ဂျိုဟန်နက်စ်ဘတ်မှာနိုင်ဂျီးရီးယားစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်။ VOA ရဲ့တောက်ကြနေမနခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြန်မာနဲ့ထိုင်းအလုပ်သမားအလုပ်ရှင်အရေးဘက်ကိုလည်းအလှည့်ပေးပါရစေ။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်နေကြတဲ့အလုပ်သမား40ဝန်းကျင်ဟာစာချုပ်ပါသဘောတူညီချက်တွေအတိုင်းအလုပ်လုပ်ခွင့်မရတာကြောင့်ထိုင်းမြန်မာနယ်စပ်ကိုပြန်ဆင်လာပြီးပွဲစားကုမ္ပဏီစီကနစ်နာချေးတောင်းခံခဲ့ကြပါတယ်။ဒါပေမဲ့မြန်မာပြည်တွင်းမှာအလုပ်ကင်ခွင့်လန့်တွေရှားပါတာကြောင့်ထိုင်းနိုင်ငံမှာပဲပြန်ပြီးအလုပ်လုပ်ဖို့မျှော်လင့်ဆောင်ဆိုင်နေကြဆဲဖြစ်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့မြန်မာလူသမားတွေဟာကုမ္ပဏီတွေကစာချုပ်ပါစည်းကမ်းတွေကိုချိုးဖောက်မှုတွေနဲ့အဆင်မပြေတာကြောင့်ထိုင်းမြန်မာနယ်စပ်မြဝတီမြို့ကိုပြန်လာကြပြီးသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေအလုပ်သမားရေးဆောင်ရွက်နေသူတွေနဲ့တိုင်ပင်ပြီးညနာကြီးပြန်လည်ရရှိအောင်လုပ်ဆောင်နေကြပါတယ်။အခုရက်ပိုင်းတွင် MOU နဲ့လာတဲ့အလုပ်သမား40လောက်ရဲ့တက်တနာကိုအစိုးရအာဏာပိုင်တွေနဲ့ပူးပေါင်းပြီးဖြည့်ရှင်းပေးခဲ့ရကြောင်းအလုပ်သမားရေးဆောင်ရွက်သူ AAC အဖွဲ့ကကိုရဲမင်းကပြောပါတယ
်အဖွဲ့၄ဖွဲ့ပေါ့နော်အားလုံးလူပေါင်း40နီးပါးပေါ့ကြာလာတာပေါ့ရပိုင်းမှာအဓိကကတော့စာချုပ်ပါစုကစီကနေချိုးပေါက်ခံရတာပေါ့မှာခေါ်သွားပြီးတော့လုံမရှိတာအဲစသဖြင့်သမရနဲ့လောကကမရတာပို့ချင်တဲ့နေရာပို့တာပြီးတော့အပေါ်မှာလည်းပြည်လည်းအောင်ဖြည့်ရှင်းမပေးဘဲနဲ့နောက်ဆုံးဖိုင်နယ်ဆက်ကိုပြန်လာတာအဲလိုမျိုးတွေပေါ့မှာပြဿနာကတော့ဟုတ်ပြန်ရောက်လာတဲ့လူသမား40လောက်ကိုအရင်ဆုံးကတော့သူတို့ကပြစ်လာတဲ့အရင်ဆုံးစီစစ်မင်းမြန်ပြီးတော့ဒီအခုကျွန်တော်မှာတော့စင်တာတွေပိုင်းမရှိသေးတဲ့အတွက်ဒီမြောက်ညိုတွေကဒီမြန်မာဖုံးတော်အကြောင်းအကြောင်းမှာထားပြီးတော့အကျုံးမွေးထားတာပေါ့ဒီသက်ဆိုင်ရာဒီလူမိုင်းရဥပဒေဌာနနဲ့ချိတ်ဆက်တာကြီးသတင်းပို့ဒီအစိုးရအာဏာပိုင်တွေနဲ့ပေါင်းပြီးတော့သူတို့ရဲ့ဖြစ်လာတဲ့အခက်အခဲကိုကူညီချေရှင်းပေးရတာပေါ့မှာဟုတ်သူတို့တိုက်တဲ့နေနာကြီးတွေရဖို့အတုံးမို့သူတို့ကမလိုလဲဟိုပြန်သွားလို့စင်ပြေလာပြန်သွားတယ်ညှိနှိုင်းပေးကုမ္ပဏီနဲ့ညှိနှိုင်းပေးတာကြီးအဲ့လိုမျိုးတွေလောက်ရတာပေါ့မှာဒီကတော့ပြန်လာလို့ဒီကတော့ကုမ္ပဏီနဲ့ကတော့လုံးဝကိုအင်းလို့မပြေလောရလူတွေများတယ်
ထိုင်းနိုင်ငံမှာအခက်အခဲကြုံပြီးနေဆက်ကိုပြန်လာခဲ့ရပြီမဲ့နောက်ထပ်ထိုင်းနိုင်ငံကိုထွက်ပြီးအလုရှာဖို့ကအလုသမားတွေကစူးစမ်းခဲ့ကြတယ်လို့ဆိုပါတယ်။
အဲတော်တော်များများကတော့နင်းနာချင်းယူတယ်ယူပြီးတော့ပြန်တက်ဖို့စူးစမ်းကြတယ်။အဲကုမ္ပဏီများကောင်းလဲဆိုတဲ့အားနဲ့စံတော်ကနေနောက်ထပ်ပြန်တက်ဖို့စူးစမ်းကြတာ။ဒီမှာဒီထဲမှာအလုပ်ကိုင်ခွင့်လမ်းတွေရှားပါလို့အလုပ်ကိုင်တွေမရှိဘူးတဲ့။အဲတိုင်းမှာနောက်ထပ်ကုမ္ပဏီတွေကတက်တောင်းတာပြန်နေမဲ့လူမရှိဘူး။တချို့ဆိုရင်ရောချေးရပြီးတော့သူတို့ရဲ့ရောအောင်မပြန်ဘူး။အဲတိုင်းနေဆက်မှာပဲနေပြီးတော့ဘယ်ကုမ္ပဏီကောင်းမလဲဆိုတာလေးလိုက်ရှားပြီးတော့သူတို့
ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့တမာ3တန်းထက်မနည်းရှိနေတာပါဒီထဲမှာတရားမဝင်တဲ့နီးနဲ့ရောက်ရှိလာကြတဲ့အလုပ်သမားတွေကအများစုဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြပြီးနောက်ဆုံးအဆင်မပြေတာကြောင့်တရားမဝင်ဖြစ်သွားခဲ့ကြတဲ့မြန်မာလူသမားတွေလည်းအများကြီးရှိကြတယ်လို့အလဲဗီဇာနဲ့လာပြီးနေရရင်းကိုမပြန်ကြသူတွေလည်းအများကြီးရှိနေတာကြောင့်နိုင်ငံသားသားအလုပ်သမားတွေအနေနဲ့တရားဝင်အထောက်အထားတွေနဲ့နေထိုင်အလုပ်လုပ်ကြရဖို့အတွက်ထိုင်းအစိုးရကနှိုးဆော်ထားပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။ VOE ကိုဝေဖန်ကြံပြုလို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဖြစ်စေစာတိုက်လိပ်စာ VOE American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာရှင့်အမှတ်855ကိုဖြစ်စေဆက်သွယ်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ 9.3 မီတာ 32 40 48အပြင် ဒုတိယနိုင်ငံဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ Indian 3 English သင်ခန်းစာကိုပထမဆုံးနားဆင်လေ့လာနိုင်ပြီးကျမ်းမာရေးကဏ္ဍမှာတော့ခစစ်ရောင်လေးဘက်နာအကြောင်းအပိုင်း3ကိုအခုလိုနားဆင်ကြရမှာပ
ါ။ဒီချက်ကတော့ဆေးလေးကြောင်ရင်ဖြတ်ကိုပေါ့နော်။ဒီချက်ကတော့အာရသာလုံချောင်မှုတပတ်ကိုတုံရဲ့ရဲ့ကိုနိုင်ဝက်ပေါ့။တကယ်ဆုံးလို့ရမယ်။3ချက်ကတော့ခနာကူ
လေး။အယုအကျော်နဲ့အစစ်အထုကုဆရာဝန်ဒေါက်တာချစ်စိုးရဲ့ရှင်းလင်းပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတိုင်းရင်းသတင်းလွှာကိုလည်းနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့ American Style Indian 3 English သင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချပေးမှာဖြစ်ပါတယ
်။ဒီကနေ့နဲ့တင်ပြမယ့် idiom အသုံးကတော့
Gate Crasher
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက GA-D-E, gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်ရရှိများတိက C-R-A-S-H-E-R, crasher က C-R-A-S-H, crash ဆိုတဲ့ဝဟာယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် C-R-A-S-H-E-R ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့် Squid Clue ရဲ့လုံောက်အသေးပဲကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြေးပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာတယ်လို့အခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလေဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြက်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားတုံ့နှုံးထားတာဖြစ်ပါလေ။နိုဗင်ဘာလ24ရက်နေ့ကအင်ဘီရိုအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဥဘာမားကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆီနီမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘီရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသောရရှိများကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လေ Gate Crasher အသုံးဟာ3 media တွေထဲမှာခစ်စားလာခဲ့ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းကြီးတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones တို့များကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အတည်ပြုရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဟာပါတီ crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။အခံဝဲကိုအဖိတ်မခံရဘဲသွားခဲ့တယ်လက်မှမွဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးမလဲ?
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American San Indian Tong English တင်ငန်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချပေးခဲ့တာဖြစ်ပါရဲ့ရှင် VOE မြန်မာဌာနကထုတ်လွှင့်ပေးနေတဲ့ English တင်ငန်းစာတွေကို VOE ရဲ့ Internet စာမျက်နှာ burmese.voanews.com ရဲ့ English စာလေ့လာမယ်ဆိုတဲ့ကောင်းစဉ်အောက်ကနေပြန်ပြီးတော့နှာစဉ်လေ့လာနိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တောက်ကြနေမြင်ခင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးကျမ်းမာရေးကဏ္ဍကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့ခစစ်ရောင်လေးဘက်နာအပိုင်း3ကိုတင်ပြပေးထားပါတယ်ခစစ်ရောင်လေးဘက်နာမှာလူနာကိုရိုင်းအိမ်မှာကုသမှုကအရေးပါပြီးတော့အချိန်မီမကုသနိုင်ရင်စိုးချိုးကြီးမာပါတယ်အိမ်မှာကိုရိုင်းကုထုံးကဘလို့ပါလဲအချိန်မီမကုနိုင်ခဲ့ရင်ရင်ဆိုင်ရမယ်စိုးချိုးတွေနဲ့ကာကွယ်နိုင်တဲ့နီလန်းတွေအကြောင်းစစ်တက္ကသိုလ်တအယိုးအကျော်အစ်စ်စစ်ပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရေချောစစ်ချစ်စုဓမ္မတော်ကြီးဘောမခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီခါးစီအောင်လေးဗနာယောဂာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တွေကပြောခဲ့တဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းနဲ့ဒီယောဂာခွဲခြားနိုင်ဖို့လက္ခဏာတွေနောက်ယောဂာကိုဆုံးဖြတ်ဖို့လိုအပ်တဲ့စမ်းသပ်စစ်ဆေးမှုနဲ့ဆေးနဲ့ကုသနိုင်မှုအကြောင်းတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေကိုယ့်ဟာကိုယ်အိမ်မှာဘလို့ကုသနိုင်တာနဲ့အချိန်မီမကုသနိုင်ရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲတွေနောက်ကိုယ်ဆိုးလာနေတဲ့လူနာအနေထားမျိုးတွေနဲ့အတူဒီကာကွယ်နိုင်တဲ့အနေထားရှိမရှိကိုပါဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာရေကိုယ့်ဟာကိုယ်အိမ်မှာကုသနိုင်တဲ့အနေထားကိုစပြီးတော့ရှင်းပြပေးပါလား
အရေးကြီးတာကတော့ကိုယ်နဲ့လှူရှာမှုအရေးကြီးတာပေါ့နော်နောက်တစ်ခုကတော့ဒီလေပနာတွေအလုံးကိုမကုသနိုင်တော့ယောဂများအလုံးကဒီကုသမှုတွေကမိမိဘာသာလုပ်ဖို့ကပုံတော့အရေးကြီးတယ်ဆေးရတစ်ဝက်လောက်ဆိုရင်မိမိဘာသာလုပ်တာကတစ်ဝက်လောက်အရေးကြီးတယ်ตัวแม่หาได้แล้วทุกเว้ยแต่จังอารมณ์กูปองพี่แล้วเรามาตัวสีมันเย็นนี่แหละไม่รู้ขึ้นไหนแล้วก็ได้ได้อยู่ช้าหมดอย่างสุดโลกเลยแต่มาพี่เช็คก็တော့ซีลี่จองเนี่ยဖြတ်กูปอนเนาะพี่เช็คก็တော့อากาศหลุช้าหมดตะบักกูตรงนี้เนี่ยกูนายอยู่เว้ยปอนแต่แกต้องลงอ่ะมั้ยแล้ว3เช็คก็တော့ขนาดกูเลี้ยงกู BMI ปูงานเนี่ยมาทําอ่ะมั้ยกูว่าไว้ไม่ผิดสินเนี่ยว่าสินเนี่ยว่าเอซิตี้นามั้ยเออนะ4เช็คก็တော့บาเลยสรุปအစားအသောက်တွေကိုဆင်ခြင်ပြီးစားရမယ်။ junk food လို့ခေါ်တဲ့ very meat တွေစိုးသေးပါတဲ့အားတွေကိုမစားဘူး
။ဟုတ်ကဲ့ဆရာဒီယောဂကခါးကိုထိထားတာဆိုတော့ဟိုဘလို့အားကစားနီးကကောင်းပြီးတော့ဟိုဘလို့နေထိုင်အနားယူသင့်တယ်ဆိုတာကိုပေါ့ရှင်းပြလိုက်ရမှာဆရာ
။ဒီခါးစီအောင်ဒီဘက်နံပါတ်အထူးစဉ်ကောင်းတဲ့အားကစားကရေကူးအားကစားပေါ့။ရေကူးအားကစားလုပ်လို့ရှိရင်သူကခါးစီအောင်ပို့ပြီးတော့မှစားလာပေါ့။အဲ့ခွညာအိပ်လို့ရှိရင်လည်းဒီကားမှာကနားရည်သူ့မှာပူပွေးကြီးမိတ်ကြီးဆောင်ကြီးမိတ်အဲ့နောက်ပဲလေခေါင်းကလည်းနေနေဟုတ်တယ်ဆိုလို့ရှိရင်ညမှာခါလေးပြန်စားပါလို့ရှိရင်ဒီကကျတော့ဆန့်ပြင်ကိုရောမဟုတ်ဆိုရင်ညကြီးကိုကိုကြီးအေးလိုက်ဘယ်လိုကိုကြီးအေးလိုက်လို့ရတာလဲဒါမနေ့ကပြန်စားရင်ခဲ့ပြီးတော့နောက်နေ့ကျပိုကိုကြီးသွားခါကြီးကကိုမွား
ဟုတ်ကဲ့ဆရာရေနောက်ရောဒီကိုယ့်ဟာကိုယ်သတိထားတင်တာရှိသေးလားဆရာ
အဲ့နောက်တစ်ခုဘီဘီဟိုလိုတာကသူတို့ကဒီခါးစီအောင်လေးပနာလို့ဆိုလိုက်တော့ခါးစစ်ပဲရောင်းပြီးတော့ဒီနေ့ဘာမှမဖြစ်ဘူးအထင်ပါမှဆိုရတယ်သူလည်းလေးပနာရဲ့ဆုံးစံတိုင်းပဲစစ်ကိုတိုက်တယ်လို့ပဲဒီမိနေရာလေးလည်းတိုက်တယ်။ဟိုမျက်လုံးကြီးရရဲလာတဲ့နှလုံးကလည်းအဆို့တွေမလုံးနိုင်ဖြစ်လာတဲ့တည်း။နောက်အာသီစကန်နာလို့ခေါ်တဲ့ချိပနောင်းရောပေါ့။အဲရောင်ဆိုတာမကောင်းဘူးပြောင်းဖြစ်တဲ့တည်း။အဆို့ကလည်းအထဲမှာဆုတ်တွေထည့်သွားတဲ့တည်းလည်းရှိတယ်ပေါ့နော်။အဲ့တော့ကိုကဘယ်လိုဆိုင်မှာပဲလို့မျက်လုံးရောင်လည်းဖြစ်ချင်းမျိုးစီစီအောင်လည်းလည်းပြ။မျိုးကျိုးစီစီအောင်လည်းပြန်တိုင်းပဲ။အဲ့လိုခါမျိုးဆိုရင်တော့ပဲနှလုံးလို့ခေါ်တဲ့စီပြန်ပြီးတော့ထိုးပြရမှရှိတယ်။ဒါလေးကရင်မအောင်လာတာမျိုးဆိုတဲ့ယူမောဖြစ်တယ်လို့ဆိုရင်ဆက်ပြီးတော့မှညီမကိုဓမ္မရဲ့ကြီးရာတို့နှလုံးကိုအေကူရဲ့ကြီးစတိုင်လို့ကြီးရာရှိတယ်။ အဲ့ဒီလေသောသောဒီလက္ခဏာတွေပေါ်လာလို့ရှိရင်သောသောဒီပြန်ပြဖို့လိုတာပေါ့နော
်ဟုတ်ကဲ့ဆရာရေအဲ့တော့ဒီညမှာသောသောစီမကုသမိလို့နောက်ကျသွားရင်ပဲဖြစ်ပေါ်ဆရာနော်နောက်ဆက်တွဲဟိုသောသောဝါဖြစ်နိုင်တဲ့အနေအထားတွေရောရှိလားဆရာ
သူကသူမိယောဂါတွေလည်းမတူတာကရေပြားနိဗ္ဗာန်ဆိုရင်တော့မကုဝဲထိုင်6လောက်ဆိုရင်အများဖြင့်တစ်သက်အနည်းဆုံးမသွားတယ်များပေါ့နော်ဒီဘက်ကခါးသေးအောင်ဒီဘက်နာကြတော့သုံးမတဲ့အထိတော့မရောက်ဘူး။ဒါပေမဲ့ထုတဲ့ဆိုးရကပါတယ်ဆိုတော့အလုံးလုံးနိုင်ဖြစ်သွားတာပေါ့။အဲတော့ခါးသေးအောင်ဒီဘက်နာဖြစ်တဲ့လူတွေမှာမကုပဲကားလို့ရှိရင်၅နှစ်ဆိုလို့ရှိရင်လူတရားမှ60ကအလုံးဆက်မလုံးနိုင်တော့ဘူး။သူကတည်လဲမတည်ဘူးအလုံးလဲမလုံးနိုင်ဘူး။သူများဟိုမိကိုနေရတယ်ဖိတ်ဘွားကတော့ပူဆိုးကားတော့ဖြစ်မိတာပေါ့နော်။အဲတော့သူကသောသောတည်းကုမယ်ဆိုရင်တော့ခါးလည်းဖြောင်းနေမယ်။လုံးကလည်းဆက်လုံးမယ်ဆိုရင်ကိုယ်တို့လည်းသက်ဆိုင်ချနိုင်မယ်မိသားစုကိုလည်းပြုစုနိုင်မယ်။အဲ့လိုမျိုးပဲနောက်ကျသွားမယ်ဆိုရင်ကိုကလည်းပတ်သက်မချနိုင်ဘူးကိုတဲ့ပြုစုရတယ်မိသားစုကလည်းခက်ခဲလို့ဝင်ရလဲခုမဆိုအဲကိုတော်တော်ကြီးကိုစိတ်တက်ကြဖို့ကောင်းတဲ့နေရာဖြစ်သွားတာပေါ့နော်အဲ့တော့ကိုကတော့ဘယ်နှကပြောလို့ပဲဒီနှလုံးထိပြီးတော့မှနှလုံးကမောဖောက်လာတာမျိုးရှိတတ်တယ်ဒါပြီးအဆုတ်ကိုထိပြီးတော့မှအသက်ရှူမွားလို့အနေဖြစ်တယ်ရှိတတ်တယ်ပေါ့အဲ့တော့သူကနာသာရှိယောဂါဖြစ်တယ်နောက်ပြီးတော့မကူးဆက်နိုင်ဘူးဆိုပေမဲ့မကူးဝဲထားလို့ရှိရင်တော့အလုံးမလုံးနိုင်အောင်ဒီရောက်သွားတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီယောဂအခြေအနေကိုပိုဆိုးသွားစေနိုင်တဲ့သက်သက်မမတ်ဒုနာအနေအထားမျိုးရှိပြီးတော့ပိုသတိထားတဲ့တဲ့မျိုးပေါ့နော်
။ဒီမဲ့လက်ကလေးဆိုတာအသက်40အောက်မှာအဲခါးစီအောင်ပြည်ပြီဆိုရင်တော့ဆိုးရတဲ့။နောက်ခါးစီအောင်သမားတွေကပုံမှန်အဖြစ်တော့ ESR လို့ခေါ်တဲ့သွေးပြင်နှံကတိတ်မတက်ဘူး။ဦးရေလေးပဲနားလို့သွေးလေးပဲနားလို့တက်တက်။အဲခါးစီအောင်လေးပဲနားလို့ဖြစ်တဲ့သွေးပြင်နှံလည်းတက်နေပြီဆိုရင်ဒါဆိုးရတဲ့ပေါ့နော်။အဲနောက်တစ်ခုကတော့သူကဒီခါးစီအောင်လေးပဲနားဖြစ်တဲ့အပြင်ကိုအဲ့ဒါခါးသေးတယ်မကဘဲနဲ့ခြေောက်တို့လက်တို့ပါပါလားအဲ့လိုလေဆိုရင်လည်းဆိုရတဲ့ပေါ့နော်အဲ့တော့အဲ့လိုသာဖြစ်နေပြီဆိုရင်တော့အသက်40အောက်လည်းဖြစ်တယ်ခြေောက်လက်တွေလည်းပါတယ်ခါးလည်းနာတယ်သွေးစစ်ကြည့်လို့သူထဲမှာသွေးပြင်းနှုတ်ပြင်းများနေတယ်ရောင်ရဲတဲ့တင်များနေဆိုရင်တော့မဖြစ်မနေဆိုတော့ဒီကိုစားဖို့လိုပြီးတက်ဆိုင်ရတမားတော့နေတိုင်ပြီးကြည့်ဖို့လိုပြီးလို့ပြောပြချင်ပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဟိုမဖြစ်ခင်ကနေကြိုတင်ကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲဆရာကြီ
းဆိုမိသားစုတွေမှာလည်းဖြစ်တတ်တယ်ဆိုတော့ဒီသားစီရင်လေတွေ့မှာပေါ့လေပြီးတော့လေကျူပြီးတော့ဒါကိုတူပြီးစီးလို့ဒါလို့လည်းမကောင်းဘူးစီးရရလည်းဆိုကြပါလေရှိတယ်ခဏကိုရင်းမှာဒီကင်ဆာတက်ဖြစ်တဲ့တည်းမဖြစ်ခင်သွားပြီးတော့သူ့ကိုဖိတ်ထားတယ်ဆိုရှင်လေကင်ဆာကြီးဖြစ်လာမှာလေဆိုပါတယ်ဒါပေမဲ့ဒီဖက်ကတော့လေဒီဗီဇကိုတွေ့ထားတဲ့လူတွေကဘာမှမသိဘူးယောဂဖြစ်မယ်တော့လည်းမဟုတ်ဘူးအများဖြင့်ကဗီဇရှိပေမဲ့ယောဂဖြစ်မှာလေရှိတယ်အဲတော့ခဏကတကယ်ယောဂရှိတဲ့လူကလူတစ်ထောင်မှမှ2ယောက်လောက်ပဲရှိကြပါဒီတွေ့ဖောက်ကြည့်လို့ရှိရင်ဗီဇတွေ့မဲ့လူကလူတရာမှ10ယောက်ဆိုတဲ့အကြောင်းဒီလူယောက်ကဒီဗီဇရှိပြီဆိုလို့ရှိရင်ယောဂမရှိတဲ့လူဖြစ်ပေါ်များတာပေါ့နော်။အဲဒါကြောင့်သူတင်ပြီးတော့ဆက်ကြည့်ဖို့လို့သူတင်ကာကွယ်ဆေးသောက်ဖို့လို့တော့အမပေးဘူး။ဒါပေမဲ့နေတိုင်းမှုတစ်နေ့ပြောင်းလဲပုံကိုတော့အားပေးတယ်။အဲဆက်လိမ့်သောက်ဖို့အားကားလို့ဘဝနော်နယ်လူကပို့ပြီးတော့ပေးပါဘူး။ဒါတော့လိမ့်နယ်လည်းမကောက်ဘူး။ခေတ္တရောသလုံးယောဂရောကောက်ရတာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီခါးသိရောင်လိမ့်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
။အရင်ကခါးနာတယ်ဆိုရင်ပို့ဖို့ပဲနေတယ်သိမိလို့လည်းကုရဲပေါ့လေသိဆိုမဲ့လည်းမထင်ဘူးပေါ့ဟိုကုလို့လည်းမထူးနိုင်လေသူတို့ကစီမှာတွေ့ရတဲ့အခါမှာဒီဒီကောက်ကောက်ပြီးတော့ကိုယ်အိမ်မှာလည်းကိုလူပြေးချုံနေကြတာများတာပေါ့နော်အခုတော့ညာကစောစောစီလည်းဒုက္ခမီဖော်လို့နိုင်ပြီစောစောစီလည်းကုသနိုင်ပြီသူရဲ့တခင်စကားကိုပါခြင်းပါလေ
ဟုတ်ကဲ့ရှင်းစုများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြာမာရီခန္ဓာကိုနားဆင်ကြကြရတာဖြစ်ပါလို့ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါလို့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကြောက်တော်မြို့နယ်မိဝကျေးရွာဖုန်းတော်ကြီးကျောင်းမှာလက်နက်ကြီးကြီးတက်ရောက်ခဲ့တဲ့အတွက်တန်ဃာတော်ပါဝင်စုစုပေါင်း5ဦးတန်ရရရှိသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကိုင်အဖွဲ့တွေကနေ ၃လအတွင်းလူခွင့်ရေးချိုးဖောက်မှု90လောက်ထိဖြစ်ပွားခဲ့တယ်ဆိုတာနဲ့စစ်ရေးတင်းမာမှုတွေရှိနေသေးတဲ့ကချင်ပြည်နယ်မှာနေနေကန့်သက်ပြီးရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟောင်းမှာရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မိဝကျေးရွာဘုံကြီးကျောင်းမှာအော်တိုဘားလ၁ရက်နေ့ညအချိန်မှာလက်နက်ကြီးကြီးကြားရောက်တဲ့အတွက်ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါအပါဝင်စုစုပေါင်း၅ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိသူတွေကတော့မိဝကျေးရွာကျောင်းထိုင်ဆရာတော်ပြည်နယ်တန်ကဝန်ဆောင်အဖွဲ့အတွင်းရေးမှူးဗတ္တန္တအိမ်ထကိုရင်အက္ကသာမိနဲ့ကျောင်းဆရာမတဦးအပါဝင်ကျောင်းသား၂ဦးတို့ဖြစ်ပါတယ်။အဲ့ဒီလက်နက်ကြီးကြီးဟာကလတံမြစ်အထက်ပိုင်းကိုတက်လာတဲ့မြန်မာအစိုးရစစ်ရေးရင်ငတ်နေပစ်ခတ်ခဲ့ဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်။ဒဏ်ရာပြင်းထန်ရရှိထားတဲ့ဆရာတော်ဦးအိမ်ဒါကလက်ရှိရန်ကုန်စေယုံမှာစေကုသမှုခံယူနေပြီးကျောင်းဆရာမနဲ့ကျောင်းသား၂ဦးကလည်းကြောက်တော်စေယုံမှာစေကုသမှုခံယူနေတယ်လို့ကြောက်တော်လူမှုကူညီရေးအသင်းအဖွဲ့ဝင်တဦးကပြောပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေကြာ၃လသွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာလက်နက်ကြီးထိမှန်တန်တဲ့မြေမြုပ်မှန်နေမိတာတွေကြောင့်သေးဆုံးလူ10ဦးအနည်းဆုံးရှိနေပြီးလူခုရေးချိုးဖောက်မှု90လောက်ဖြစ်ပွားခဲ့တယ်လို့တန်မျိုးသမီးအဖွဲ့ TWO ကနေပြောပါတယ်။ TWO ရဲ့စီရင်ပြည့်စုံချက်အရလူခုရေးချိုးဖောက်တဲ့လက်နက်ကင်အဖွဲ့အစည်းတွေကတော့မြန်မာတပ်မတော်က15ကြိမ် RCSS SSC က2ကြိမ် BSLF TNL က2ကြိမ်နဲ့ဒေသတွင်းပြည်သူစစ်တပ်ဖွဲ့ဝင်တွေက3ကြိမ်ကျူးလွန်ခဲ့တယ်လို့ TWO ကပြောပါတယ်။ TWO ကထုတ်ပြန်တဲ့စီရင်မှာထိခိုက်တန်ရန်ရသူ23ဦး၊ဘော်ဒါဒါမှမဟုတ်လမ်းပြဖြစ်ခေါ်ယူခံရသူ23ဦး၊ဖမ်းဆီးချုပ်နှံခံရသူ3ဦး၊တပ်သားစုဆောင်ခံရသူ10ဦး၊ယင်းပါနှိပ်စက်ခံရသူ2ဦးဖြစ်ကြောင်းနဲ့အများစုဟာတန်းပလောင်လူမျိုးတွေဖြစ်ပြီးကချင်နဲ့ရှမ်းလူမျိုးတွေလည်းပါဝင်ကြောင်းဖော်ပြပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့ကိုခိုင်နန့်ချန်ကြောင်မဲတီဘောနဲ့နန်းခမ်းတို့မှာလူခုရေးချိုးဖောက်ခံရမှုတွေပုံမှုဖြစ်ပွားနေပါဗျ။
မွန်ပြည်သက်ပါတီနဲ့မွန်ညင်ညွတ်ရေးပါတီကလူငယ်တွေနဲ့မွန်လူငယ်များဆောင်ရ MYF တို့ပူးပေါင်းပြီးစက်တင်ဘာလ29နဲ့30ရက်နေ့ကကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရှိမွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်မှာအမျိုးသားအဆင့်မွန်လူငယ်များဆွေးနွေးပွဲကျင်းပခဲ့ပါတယ်။မွန်အမျိုးသားနိုင်ငံရေးမှာလူငယ်တွေနဲ့တက်ဆိုင်တဲ့အခမ်းကဏ္ဍတွေမှာလူငယ်တွေပူးပေါင်းဝန်းရံသွားဖို့လာမယ့်2020ရွေးကောက်ပွဲမှာလည်းမွန်နိုင်ငံရေးပါတီကအမတ်နေရာများများရဖို့ဝန်းရံသွားမယ်လို့မွန်လူငယ်များဆောင်ရပြောရေးဆိုခွင့်ရှိသူမင်းညံဆိုင်ရာမန်ကပြောပါရယ်အဆိုပါဆွေးနွေးပွဲမှာမွန်ရဟန်းတန်ဃာတော်များမွန်ပြည်သက်ပါတီနဲ့မွန်ညီညွတ်ရေးပါတီကိုဆက်လက်များမြို့နယ်အဆင့်လူငယ်အဖွဲ့အစည်းတွေပြည်နယ်တိုင်းဒေသကြီးတို့ကမွန်လူငယ်များ190ဦးခန့်တက်ရောက်ဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်အရသိရပါရယ်
TNU အဖွဲ့ဟာငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေမဲ့မူဝါဒမရှိသလိုလက်အောက်ခံအဖွဲ့အစည်းတွေကိုလည်းငင်းချမ်းရေးထိခိုက်စေမဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးလမ်းညွှန်ထားတာမရှိဘူးဆိုပြီး KNU ကကရင်မျိုးသားစည်းရုံးကနေအခုလ29ရက်နေ့မှာသဘောထားထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပါတယ်။ KNU ပါဝင်မြောက်ပိုင်းအဖွဲ့ဝင်တချို့မှပါဝင်တဲ့အဖွဲ့ဝင်တွေကဖောက်ခွဲရေးလှုပ်ဆောင်ဖို့ကြံရည်ထားတာရှိကြောင်းဆိုပြီးနိုင်ငံတော်သမ္မတရုံးနဲ့လုံခြုံရေးသတိပေးစာတစ်စောင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့တာရှိပြီးအဲ့ဒီပြနေတဲ့စာပေါ် KNU ဘက်ကအခုလိုထုတ်ပြန်ချက်ထုတ်တာလည်းဖြစ်ပါတယ် KNU အပါဝင် CNF နဲ့ AA KIA ဖွဲ့ဝင်ပါဝင်တဲ့20ဦးကထိုင်းနိုင်ငံနယ်စပ်မှာစီဝေးပြုလုပ်ပြီးနေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲမှုတရပြုလုပ်မဲ့သတင်းနဲ့ဆက်ဆက်ပြီးတော့ရုံးဌာနအသီးသီးကဂရုပြုဖို့ကိုလည်းအဲ့ဒီပြန့်နှံ့နေတဲ့စာထဲမှာဖော်ပြထားပါတယ်
ထိုင်းမြန်မာကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်မဲ့ရှမ်းပြည်အရှေ့ပိုင်းမိုင်းဆက်မြို့နယ်မိုင်းခုံမြို့ကကြောင်မီတွေတွင်းနဲ့လျှက်စစ်တပ်အားထုတ်လို့ရေးစီမံကိန်းအတွက်ကားတွေနဲ့ဆက်ရန်ညားတွေကိုကုမ္ပဏီကနေလာချပေးနေပြီဖြစ်ပါတယ်။မြေတူးဆက်မြေတဲဆက်တွေနဲ့မြေကျိတ်ဆက်တွေဆယ်စည်းထက်မနည်းစက်တမလကုံလုံးကမိုင်းခုံရက်ွက်တုံးမှလာထားကြတာဖြစ်ကြောင်းဒေသခံလုံဆိုင်ကပြောပါတယ်။ဒီစီမံကိန်းဟာပြည်ခဲ့တဲ့2009ခုနှစ်ကတည်းကနှစ်နိုင်ငံအစိုးရဆက်တင်ဆွေးနွေးခဲ့ကြပြီးဒေသခံလူထုရောနေဆက်နေလူထုတွေအကြိမ်ကြိမ်ဆန့်ကျင်ကန့်ကွက်ခဲ့လို့စီမံကိန်းအထမမြောက်ခဲ့ပါဘူးဒီစီမံကိန်းမှာမြန်မာဘက်ကမြန်မာ Economic Corporation ရွှေရည်ကန်ကုမ္ပဏီနဲ့ Mindcoke Gold Company အောက်ကထိုင်းနိုင်ငံ Sahakon Investment မဟာချုပ်ကုမ္ပဏီတို့အနေပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်အတွင်းပဏိပက္ခတွေစည်ရေးတင်းမာမှုတွေရှိနေသေးတဲ့အတွက်လာမယ့်2020အထွေထွေရွေးကောက်ပွဲကိုနေနေကန့်သက်ပြီးရွေးကောက်ပွဲကျင်းပခွင့်မရမှာကိုကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကစိုးရိမ်နေကြပါတယ်ဒီအခြေအနေကိုအမေကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးသွားမှာပါရှင်
ကချင်းပြည်နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်တယ်လို့ကချင်းပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ
်ကြီးကတော့နှစ်ပိုင်းရှိတာပေါ့နော်တက်ပွဲတွေနဲ့ပတ်သက်ပြီးမှလည်းငင်းချမ်းရေးနဲ့ပတ်သက်ပြီးမှလည်းစိုးရိမ်တဲ့အခြေအခုရှိတယ်အဲစိုးရိမ်စရာတော့အကြီးကတော့ဒီကချင်းဒေတာကံပါတီ KSPP ရဲ့တော်တော်ထိခိုက်မှုရှိမှာဘာဖြစ်လို့လဲဆိုတော့ဒီတော်တော်လှုပ်လာနိုင်တာကချင်းဒီရဲ့အဓိကကချင်းနေများတဲ့နေရာလောက်ပဲဖြစ်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီအဲ့ဒီနေရာတွေဟာအဲတက်ပွဲလဲမကြာခဏဖြစ်ပွားပါတယ်ဒါကြောင့်ဒီနေရာတွေကစိုးရင်စရာကောင်းပါတယ်ကျွန်တော်လည်းဒီဟာတော့စိုးရင်မှုရှိပါတယ
်2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်းပြည်နယ်အတွင်းမှာရှိတဲ့ဝိုင်းမော်ချီပွေစုံဘရာပုံမချမ်းပေါ်ခေါင်လန်ဖူးတနိုင်းအင်ဂျိုင်ယန်မန်စီမိုးမောက်ရွှေကူနဲ့လော့ဆော်မြို့နယ်အတွင်းမှာရှိတဲ့တချို့ကြီးရွာတွေမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုတချို့မြို့နယ်တွေမှာလည်းတမြို့နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးရွေးကောက်ပွဲနေ့မှာသတင်းမီဒီယာတွေကလည်းနေရာကန့်သတ်မရှိဘဲလွတ်လပ်စွာသတင်းရယူခွင့်ပေးဖို့လိုအပ်တယ်လို့လည်း KSPP ပါတီကပြောပါတယ်။ကချင်ပြည်နယ်အတွင်းပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာသတင်းရယူခြင်းကအခြေအနေနဲ့ပတ်သက်လို့မြစ်ကြီးနားသတင်းချန်နယ်ကအမှုဆောင်အက်ဒီတာချုပ်ဥပရာမိုင်ကအခုလိုပြောပါတယ်။
တချို့မဲယုံတွေမှာဝင်ခွင့်မရတာတို့ဆိုတော့ပြီးတော့မဲဆန္ဒနယ်တွေကများတဲ့ခါကျတော့ကိုယ်တိုင်ဆောင်မရှိနိုင်တာမျိုးတို့နောက်ဒီရွေးကောက်နေပြီးတော့ဒီအချိန်နဲ့ဒီထုတ်ပြန်တဲ့နေရာမှာလည်းနောက်နေကြံကြရဖြစ်တယ်နောက်ထပ်တစ်ခုကဒီမဲယုံဝင်တဲ့နေရာတွေမှာလည်းအဟန့်အတားကြီးရှိနေတယ်ပြီးတော့နောက်မဲယုံမူးတွေကိုနိုင်ကိုကလည်းဒီမီဒီယာနဲ့ပတ်သက်ပြီးမှသူတို့ကိုယ်တိုင်ကခဏနာနားမလည်ထားဘူးသူစီမင်းစည်းကမ်းနေဆိုတော့ဒါရဲ့အားလုံးကြုံနေရတယ်ဆိုတော့အခုလာမယ့်2020ရွေးကောက်ပွဲမှာလည်းထုံနေကောင်ဖြစ်မှာပဲ
2015ရွေးကောက်ပွဲတုန်းကကချင်းပြည်နယ်ပါဝင်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမြို့နယ်ခုနှစ်မြို့နယ်နဲ့ကျေးရွာပေါင်း600ခန့်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိလို့အဲ့ဒီဒေသတွေမှာရွေးကောက်ပွဲဖျက်သိမ်းကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းထုတ်ပြန်ကြေညာခဲ့ပါတယ
်။ဆက်ပြီးတော့မွန်ပြည်နယ်အတွင်းပြည်နယ်လွတ်တော်နဲ့ပြည်နယ်အစိုးရတို့အကြားဖို့တိုက်မှုတွေရှိလာနေတယ်လို့အစိုးရအဖွဲ့ကလည်းလွတ်တော်ကိုလွှမ်းမိုးလာတယ်လို့လွတ်တော်အကြီးအကဲတွေကဆိုပါတယ်။မိကလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
။လက်ရှိကျင်းပနေတဲ့ဒုတိယကြိမ်မွန်ပြည်နယ်လွတ်တော်ပုံမှန်စည်းဝေးမှာမိခွန်49ခုကိုအချိန်မမီတဲ့အတွက်ပြည်နယ်ဝန်ကြီးချုပ်ကနေမိခွန်25ခုကိုပဲဖြေချမယ်ဆိုတဲ့အတွက်မွန်ပြည်နယ်ဆိုရကလွတ်တော်ပေါ်လွှမ်းမိုးနေတယ်လို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌဒေါ်တင်ဤကအခုလိုပြောပါတယ်
။အချိန်မီမရဘူးဆိုတဲ့ဌာနတော့ဆိုရကကြီးကြတုံးအပ်ပေးရတဲ့အစားအစိုးရကကျွန်တော်တို့လွတ်တော်ကိုလာရတော့ trauma တွေလည်းကျွန်မခံစားရတယ်။ကြည့်ရင်သူပြောတဲ့သူဌာနကနေဖြေဖို့အချိန်မမီဘူးပြောတယ်။သူကလောက်မယ်။စီမံအုပ်ချုပ်ဌာနတောင်းတာပြီးသူမှဟုတ်ဘူးလေအများ။ဘာလျှောက်သူကျွန်မဒီဥစ္စာမမေးပါနဲ့နားမမေးသူကျွန်မလာ trauma တွေ။သူကျွန်မခံစား။ကျွန်မတို့လွတ်တော် trauma ကိုဥပဒေနဲ့ရှိတယ်နော်။ကျွန်မတို့ဘယ်လူမှရှိဘူး။
NLD ပါတီကြီးစိုးတဲ့အစိုးရနဲ့လွတ်တော်မှာအခုလိုပြဿနာဖြစ်ပေါ်လာရတာဟာ2008အခြေခံဥပဒေရဲ့အားနည်းကျကျပဲလို့မွန်ညင်ညွတ်ရေးပါတီတွဲဖက်တွင်ရမှုတဲ့နိုင်ရသမကအခုလိုထောက်ပြသွားပါတယ်
။ဘူးပြည့်ရတဲ့လွတ်တော်ကမေးတဲ့မျိုးကိုနေကိုအစိုးရကမဖြေခဲ့ဘူး။ဒီအစိုးရကလွတ်တော်ကိုလွှမ်းမိုးတာလားမလွှမ်းမိုးတာလားဆိုတာတဲ့ဒါက2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာလို့ကျွန်တော်ထင်တယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်262ပုံမှန်ကွဲထပ်ဝင်ပဲပုံမှန်ကွဲငယ်တက်မှာတော့တိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးချုပ်တီနိုင်ငံတော်သမ္မတအာတာဝန်ခံရမည်ဟုတကောင်ပုံမှန်ကွဲငယ်နှစ်တွင်တိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးများသည်သက်ဆိုင်ရာတိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးချုပ်အား၎င်းသက်ဆိုင်ရာတိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးချုပ်မှသဖြင့်နိုင်ငံတော်တမရအား၎င်းတာဝန်ခံရမည်ဟုတကောင်ပြဋ္ဌာန်းထားပါတယ်။လွတ်တော်ကိုယ်စားလှယ်တွေမေးတဲ့မေးခွန်းတွေဟာပြည်သူတွေရဲ့ဆန္ဒတဘောတာပေါ်အခြေခံပြီးမေးတာဖြစ်တယ်လို့တထောင်မြွနဲ့မှတ်တဲ့မဲဆန္ဒနယ်မြေကပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်ခိုင်ခိုင်နဲ့ကဆိုပါတယ်
။လွတ်တော်ကိုယ်စားလှယ်တွေကမေးဖို့မေးတဲ့နေရာမှာလွတ်တော်ကိုယ်စားလှယ်တွေရဲ့အကျိုးစီးပွားမပါပါဘူး။နောက်လွတ်တော်ကိုယ်စားလှယ်တွေဒီလိုရောက်ရှိလာတယ်ပိုင်ကြတာလေလွတ်တော်ကိုယ်စားလှယ်တွေဒီကိုရောက်ရှိလာတဲ့ပြည်သူရဲ့အထံလွတ်တော်ကိုယ်စားလှယ်တွေဒီကိုရောက်ရှိလာတဲ့เนาะပြည်သူသဘောထားဆန္ဒတွေပေါ်မှာအခြေခံပြီးတော့ရှင်းလို့ဒီနေ့ကနေမိရတဲ့ဖြစ်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်ကျေးဇူးပါပါဆုံးမတော့ပါဘူး
အာနမီနှစ်ကရင်ကာလန်တင်နာမခေါ်တဲ့ကိစ္စဟာနိုင်ငံတော်တိုင်ပင်ခံနှောက်မိတ်မဟုတ်တဲ့အကြောင်း မွန်ပြည်နယ်ဝန်ကြီးချုပ်ဝန်ခံလိုက်ရပြီကလေးကပြီးခဲ့တဲ့မေလအတွင်းမှာကျင်းပခဲ့တဲ့မွန်ပြည်နယ်လွှတ်တော်စီဝေးကနေအစိုးရနဲ့လွှတ်တော်ကြားပို့တိုက်မှုတွေပြင်းထန်လာတယ်လို့ဝေဖန်မှုတွေဖြစ်ပေါ်နေပါတယ်ရှင်။
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မီးဝကျေးရွာဖုန်ကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်တဲ့အတွက်ကျောင်းထိုင်ဆရာတို့အပါအဝင်စုစုပေါင်း၅ဦးတရရရှိသွားခဲ့ပါတယ်။ရမနေမြောက်ပိုင်းမှာလက်နက်ကိုင်အဖွဲ့တွေကြားသုံးလအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာလူအခွင့်ရေးချိုးဖောက်မှု86လောက်အထိဖြစ်ပွားခဲ့တယ်လို့တအားငမျိုးနမီဖွဲ့
တရင်သတင်းလွာကဏ္ဍကိုကြာသာပြီးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်လိုပဲ VOA TV သတင်းလွာအစီအစဉ်ကိုလည်းနေ့စဉ်ည9:00နာရီရေဒီယိုအစီအစဉ်ပြပြီးချင်း87.7
မနက်ပြည်အောင်လူတရပေါ်ပေါ်လာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာတွေသတိပြုစင်ကျင်တဲ့မှာလဲစတာတွေကိုအော်တိုဘာလ9ရက်ဒီတစ်ပတ်စနေနေ့ည10ရက်လေးလမ်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေန
ူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
ဒီအမေရိကန်တရက်ဒရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ကစနေညဒရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့7နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ဖမ်းယူနိုင်နိုင်ပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရဖို့ရှိပါလိမ့်ရှင်။အခုတောက်ကြနေမနေ့ခေထိတ်တဲရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမသည်အောင်ကပြောပြပေးပါဦးမရှင်2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ပွဲဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပြီးဖို့နိုင်ငံသားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။သမ္မတရဲ့ဒီလိုပြောကြားချက်ဟာနိုင်ငံရေးအကျိုးမြင့်ရဖို့သမ္မတအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရပ်တစ်ခုဖြစ်ပြီးတော့သူ့ကိုတရားစွဲဖို့မြင်မြင်ဆန်းဆန်းလှုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့ဒီမိုကရက်တွေကဝေဖန်လိုက်ပါတယ်။ကြာတာပြင်းနေကပြင်သစ်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်အတွင်အလုသမားတယောက်ဓာတ်နဲ့တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားကြောင်းပြင်သစ်ရဲတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါရယ်ပြင်သစ်ရဲတပ်ဖွဲ့တမကပြောခွင့်ရ Light Travels ကတိုက်ခိုက်မှုဟာတိုက်ခိုက်သူရဲ့ရုံငန်းတွင်မှစတင်ဖြစ်ပွားခဲ့တာလို့ပြောပြီးတော့တိုက်ခိုက်သူကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့ပါရယ်ရန်ကုန်ကက်သလစ်ခရီးယန်သာသနာပိုင်ဆရာတော်ကာဒီနယ်ချားလ်စ်ဘူကအပြစ်မဲ့ပြည်သူတွေကိုမထီကြပါနဲ့တော့ဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဖြစ်ရာဒေသတွေမှာဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ဘာသာရေးကောင်းဆောင်တွေကပါဝင်ပြောဆိုပြီးတိုက်တွန်းထားတဲ့ညင်ညာချက်ကိုအော်တိုဘာလာတရနေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။လာရှိုးဒေသနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေးကြီးပျက်စီးထိခိုက်ဒဏ်ရာရ၊အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အပေါ်မှာဆရာတော်အနေနဲ့ဝန်ထမ်းမိကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေဟာငြင်းငြင်းရေးကိုမျက်နှိုးသူတွေဖြစ်တဲ့အတွက်ဘာသာရေးကောင်းဆောင်တွေအနေနဲ့ရင်းငုံနှုတ်ပိတ်မနေဘဲငြင်းချမ်းရေးအတွက်ပါဝင်ဆောင်ရွက်ကြဖို့ကာဒီနယ်ချားလ်စ်ဘူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။ တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြောပြပေးသွားတာပါ။အခုမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ရှင်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး
ကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအပင်းနာစင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.